ဤနိုင်ငံမြောက်ပိုင်းဆိုင်းလိုက်ကျွန်းစွယ်ကလူတွေပြည့်ကျက်နေတဲ့ပလီတစ်ခုကိုစစ်သွေးကြောတော့တံကြားဖြစ်ပေါ်ရှိသူတွေမနေ့တော့ကြာနေကတိုက်ခိုက်ခဲ့ရကြောင်းတေဆုံးသွားတဲ့သူအရေးအတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့ဤစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီထဲက28ယောက်ကတော့ကလေးတွေဖြစ်ကြပါတယ်။ BRLF မြို့က LRW ကိုအစွန်းရောက်25ယောက်ကနေ30လောက်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဤစ်ရှင်းနေကြုံယုံကပြောပါတယ်။စစ်သွေးကြောတွေဟာခီးကြမ်းမောင်းနေလို့ရတဲ့ကားတွေနဲ့ရောက်လာပြီးတော့ဖောက်ခွဲရေးပစ္စည်းတွေကိုထောင်ပြီးပလီတွေကိုပြေးဝင်သွားကြအောင်အဲ့ဒီနောက်သူတို့ဟာအဲ့ဒီကနေထွက်ပြေးပြီးတော့ဝတ်ပြုတဲ့သူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်တနက်သမားတွေဟာပလီတဲကနေအပြင်ကိုမထွက်နိုင်အောင်အပေါက်ဝမှာကားတွေကိုမီးရှို့ခဲ့တယ်လို့လည်းဆိုပါတယ်။အရေးပေါ်လူနာတင်ရင်ရောက်လာချိန်မှာလည်းစစ်သွေးကြောတွေကအဲ့ဒီအရေးပေါ်ကားတွေကိုတနက်နဲ့ပြစ်ခတ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းနောက်ထပ်128ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ဤစ်ဆွေးအပိုင်းရုပ်သံလိုင်းကဆိုပါတယ်။အခုအချိန်ကြီးတော့ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့ IS အဖွဲ့ကတော့ဒီဒေတာတွေမှာ2013ခုနှစ်ကစပြီးတော့တိုက်ခိုက်မှုတွေလှုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။